ပြည်내အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းဖြစ်နေပေါင်းစည်းတာနောက်ပြည်내ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရဲ့အခြေအနေအရလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ်ဖက်ဒရယ်စနစ်မှာတော့ပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်내လက်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို့
တိုင်းရင်းသားပါတီတွေဘက်ကကြိုးစားလာနေတာဖြစ်ပါတယ်။ဒီပေါ်မှာတော့တိုင်းရင်းသားပါတီတို့ရဲ့အမြင်တွေကိုစူးစိပြီးကိုစောထက်ကသတင်းပေးပို့ထားပါတယ်။ဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုရင်ပါတီတစ်ခုတည်းကိုမဲပေးရွေးချယ်အလေးထားမှာရွေးနေရလို့တိုင်းသားပါတီတွေကထောက်ပြနေသလိုလာမယ့်2024ရွေးကောက်ပွဲမှာတိုင်းသားပါတီတွေပို့ပြီးအားကောင်းလာလိမ့်မယ်လို့လည်းအများစုကမျှော်လင့်ထားပါတယ်။ကချင်ပြည်နယ ပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားရဲ့ပါတီဖြစ်လာဖို့အလားအလာရှိကြောင်းနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပေမဲ့ဥပဒေကြောင့်အစိုးရဖွဲ့ခွင့်မရှိဘူးဆိုရင်တောင်မှပြည်နယ်စွတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်။
အခုလက်ရှိအနေထားကတော့ဒီမိုကရေစီနယ်လမ်းမချဘူး။အဲဒါကြတော့အဲဒီမိုကရေစီနယ်လမ်းချချဖြစ်စေချင်တာပေါ့။ဒီနယ်လွတ်တော်ကနေမှများစုမဲနဲ့ရွေးချယ်တဲ့သူဒါတမရကပြည်နယ်ဝန်ကြီးချုပ်ခန့်ပေးတဲ့ဒါမျိုးကြောင့်လို့ဖြစ်တယ်။အဲဒါဖြစ်ကောင်းဖြစ်လာနိုင်တဲ့2020မှာလေတကယ်လို့အဲဒါမဖြစ်လာတဲ့ခုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့။ကျွန်တော်ကတော့ဒါဟိုပြည်နယ်မှာအများဆုံးရအောင်ကြိုးစားသွားမှာ။အပြေဝင်စီကိုမခတ်နိုင်တဲ့တိုင်အောင်အစိုးရမဖွဲ့ချင်းနိုင်တဲ့တိုင်အောင်ပေါ့ကျွန်တော်ကတော့သူ့စီချိုတိုင်အောင်လို့ကြိုးစားသွားဖို့ရှိပါတယ
်။လာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းမိနယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းသားတွေဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းတူတိုင်ရေးပါတီ၊ချင်းဒီမိုကရေစီအဖွဲ့ချုပ်တပတ်ဒီရပောင်းပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်။ပါတီပေါင်းစည်းရေးဟာလုံတင်တဲ့ကိစ္စဖြစ်ပြီးပြည်နယ်ကိုစားပြုပါတီရဲ့အမြောက်များထွက်ပေါ်လာဖို့လဲသုံးပါတီပေါင်းထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစုစံကအခုလိုပြောပါတယ
်။ဆိုတဲ့အခါကျတော့ပြည်နယ်တွေကကိုယ်နဲ့မဆိုင်တူဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေအဲအကြောင်းကိုယ့်ရဲ့ဒီနယ်ကနေပြည်တော်စုအစိုးရကိုလည်းပဲကျွန်တော်ကရှင်းလွတ်နိုင်ရမှာဒီနယ်ရဲ့ကိုစားအတွက်ကျွန်တော်ကလို့လို့ပြောဖို့ညှိထားတာရှိပါတယ်ဒါတိုင်းသားအလုံးလို့လို့မှရှိကြပါတယ
်2015ရွေးကောက်ပွဲမှာအန်အဒီယာတိုင်းသားလူမျိုးစုကြီးများရဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့2018ကြားဖြတ်ရွေးကောက်ပွဲမှာတော့ပြည်နယ်အများစုမှာအရေးနိုင်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းကိုလည်းလက်ရှိအနာရ NLD ပါတီဗဟုခေါင်းဆောင်တော်ဦးဖြစ်တဲ့မုံရွာဦးအောင်ရှင်ကသူ့ရဲ့တတိပုဂ္ဂလအမြင်ကိုအခုလိုပြောပါတယ
်။ဟိုကျွန်တော်ဒီ NLD နဲ့လူမျိုးစုအနေနဲ့ဘယ်လိုပူးပေါင်းမလဲ၊ဘယ်လိုဘယ်လိုမားမလို့မလဲ၊ဘယ်လိုမှဘယ်လိုကိုယ်စားကောင်းလူတော်မျိုးပေါ့ဗျာလုပ်နိုင်တယ်လဲဆိုတာတော့ဘိုးဘိုးကပဲဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲပြည်ပြည်ပူးပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်။လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်နယ်ကိုအခြေပြုတဲ့ပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်။မူဝါဒအရပူးပေါင်းလုပ်ဆောင်မယ်ဆိုရင်မတူညီတဲ့အဖွဲ့အစည်းတွေချာမှာပါပူပြီးပူးပေါင်းလုပ်ဆောင်နိုင်လိမ့်မယ်လို့ SNLD ရဲ့တွဲဖက်အထွေထွေအတွင်းမှုတက်စိုင်းကြုံညွန်ကပြောပါတယ
်။ပေါင်းစည်းရေးကတော့ဟိုသဘောတရားအနေနဲ့တော့ကောင်းပါတယ်။ဒါပေမဲ့ဒီဆက်ပုံပြီးတော့ဟိုဖြစ်တင်တာကပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်တာနဲ့ဆိုင်တော့မူဝါဒအရပေါင်းစည်းတာပိုကောင်းတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒါကြောင့်မို့ကျွန်တော်ကကျွန်တော်ပါတီတို့မူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာကိုယ်နဲ့မူဝါဒကိုက်ညီတဲ့မိတိဖက်စီနဲ့မဆိုးဘဲလက်တိုင်လှုပ်ဆောင်သွားမှဖြစ်တဲ့သဘောကျွန်တော်ရှိပါတယ
်ရှမ်းပြည်နယ်ကလူမျိုးစုတွေများတဲ့အတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲကြည့်ဆောက်သွားဖို့ SNLD ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းရင်းသားပါတီရဲ့အချင်းချင်းပူးပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်။လက်ရှိအနေအထားကိုကြည့်ရင်ရခိုင်နဲ့ရှမ်းမှာတိုင်းသားပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီ2ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါတယ်။ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလိုကင်မှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းသားရဲ့ပြောရေးစွပ်ခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းသားပါတီတချို့ကပြောပါတယ်။